မန္တလေးတိုင်းမရယာမြို့နယ်ဒီကကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပါပဲမိုးကုတ်ဘက်မှာလည်းတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။မန္တလေးတိုင်းတွင်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ်။
မန္တလေးတိုင်းမတရားမျိုးနဲ့လေးမိုင်အကွာမန္တလေးမတရားလမ်းဘေးကကြောက်တရားကျေးရွာမှာစတက်ဆွဲထားတဲ့စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအကြားကတိုက်ပွဲတွေဟာဇူလိုင်လ14ရက်မနေ့ကစပြီးဒီကနေ့အထိဆက်ဖြစ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိပြီးတိုက်ပွဲပြင်းထန်တယ်လို့ဒေသခံကအခုလိုပြောပါရယ်
ဒီမနေ့ကတော့တနေကုန်အကြောက်ထွာလေးမရေဟာဘာမှမရှိမရေဟာချစ်ပြန်တာမနေ့ကြောက်တာဆိုရှိရလို့အဲကြောက်တော့မနေ့ကတနေကုန်တက်ဝဲဖြစ်တယ်အဲတက်ဝဲဖြစ်ပြီးတော့မနေ့ပိုင်းတော့ကျတော့အဲဟိုဟာလေးလင်းနေရောရဟိုင်နေရောလာပြစ်တာပဲမနေ့ညကဟို7မိနစ်ကျော်ကျော်လောက်မှကဟိုဟာလောက်ကြည့်တယ်ခဏခါလာ7ခါလာမသိဘူးအဲကြောက်တော့တေရောလုံးဘုံမှာကြည့်ရောလာပဲအဲ့နာမှာကြောက်တော့ကျတော့ဆက်ရှိရလေအဲဒီနေ့ကမနေ့ကဟိုဟာမနေ့ဆောတော့ဖြစ်နေတာပဲခုနေနေငြိမ်သွားပြီအဲကြောက်တာမှ
ကျောက်တရားကျေးရွာကဒေသခံတွေလည်းဘေးလွတ်ရာတိမ်းရှောင်နေရပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရသေးဘူးလို့ဒေသခံတွေကပြောပါရယ်ဇူလိုင်လ17ရက်နေ့ကလည်းမတရားမျိုးမြောက်ဖက်3မိုင်အကွာကတငါသေးရွာမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်စခန်းကိုအပြီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့လက်နက်ခဲယမ်းတချို့လည်းသိမ်းဆည်းရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မန္တလေးဘက်ကထုတ်ပြန်ထားပါရယ်မန္တလေးတိုင်းနယ်ကပဲစင်ကူးနဲ့မိုးကုတ်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးကုတ်အနောက်ပိုင်းကိုထိန်းချုပ်ထားတဲ့မာမိတ်တပ်တွေဟာမိုးကုတ်မြို့အရှေ့ပိုင်းကိုလည်းထိုးစစ်ဆင်နေတယ်လို့မိုးကုတ်ဗျူဟာစစ်ဦးစီးအဖွဲ့ချုပ်အဖွဲ့ဝင်ကိုဝေမိုးကျော်က VOA ကိုအခုလိုပြောပါတယ်
။မိုးကုတ်ဗျူဟာတပ်ရဲ့နောက်ဆုံးတိုက်ပွဲအခြေအနေကတော့ကျွန်တော်တို့ဒီစင်ကူးဘက်မှာတော့တင်းနှစ်သုံးတင်းရင်းတော့ရှိတယ်။အဲတချို့ဖက်တောက်ရေးပိုင်းမှာပါဝင်ပေးထားတာပေါ့။အပေါ်မှာတော့တင်းရင်း၄ရင်းတစ်လုံးကမိုးကုတ်နောက်ပိုင်းတော့ရရှိပြီးသွားပြီ။နောက်ထပ်ထပ်ပြီးတော့မှမကုတ်အစီပိုင်းကိုဆက်လက်ကြိုးပမ်းနေတယ်။ဒါကတော့မကုတ်ပြူဟာရဲ့နောက်ဆုံးတိုက်ပွဲအခြေအနေပါ
။2029စစ်စင်ရေးဒုတိယပိုင်းအနေနဲ့အကောင့်ထဲပေါ်နေတဲ့ရှမ်းမန်းစစ်စင်ရေးလို့နာမည်ပေးထားတဲ့ရှမ်းပြည်နယ်နဲ့မန္တလေးတိုင်းအဆက်ကစင်ကူးမတရားမိုးကုတ်မြို့နယ်တွေကို TNLA တောင်းမျိုးသားလွတ်မြောက်ရေးတပ် PDF မန္တလေးနဲ့မိုးကုတ်ပြူဟာအပြင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖရို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလက်အောက်မှာရှိတဲ့တခြားကာကွယ်ရေးတပ်ရင်းတွေကပါပူးပေါင်းပါဝင်ပြီးစစ်ကောင်စီကိုတိုက်ခိုက်နေတာပါတိုက်ပွဲတွေအတွင်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရဲသားတေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါရယ်နှစ်ဖက်အကြဆုံးတွေရှိပေမဲ့အရေးအတွက်ကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရပါဘူးတိုက်ပွဲတွေအတွင်းစစ်တုံးပန်းတွေဖမ်းဆီးရမိတာလက်နက်ခဲယမ်းတွေသိမ်းဆီးရမိတာတွေရှိကြောင်းတော်လန်ရေးအင်အားစုတွေဘက်ကသတင်းထုတ်ပြန်တာတွေရှိပေမဲ့လည်းစစ်ကောင်စီကဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့မန္တလေးတိုင်းမရယာစင်ကူးနဲ့မိုးကုတ်တွေမှာစစ်ကောင်စီတပ်နဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုငိမ့်ချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်